အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 အခုဆက်ခံရသူတန်း90နဲ့တိဆွန်းရသူတသန်းခွဲကျော်လာချိန်မှာထိရောက်မှုရှိတဲ့ကာဝယ်ဆေးတွေရလာပါပြီ။ဒီဆေးတွေအတွက်စိတ်ချရမှုအတိုင်းတာဘယ်လောက်ရှိပါသလဲ။အနုဇီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်အောင်နော်။
အမေရိကရဲ့ FDA မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဗီဇာမှာတဲမှာအခြေအနေဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါပေမဲ့သူတို့စီကပြင်းပြင်းထန်ထန်မှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ data မှာဆိုလို့ရှိရင်ခုက 95% efficacy စိတ်အာနိသင်ပြတယ်ဆိုတော့စိတ်အာနိသင်ပြတယ်ဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုမ္ပဏီတစ်ခုကတော့ 94.1% အကင်တော့ကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးတက်ရောက်မှုရှိတယ်ပေါ့နော်ဘေးတော်ဆိုးကျိုးလည်းမရှိရဘဲနဲ့အကျိုးတက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြောက်နိုင်ပါတယ်ရှင
်ကာကွယ်ဆေးတစ်ခုရဖို့အတွက်အဆင့်ပေါင်းများစွာကိုကြော်ဖြတ်ရတာကြောင့်အချိန်ပေးရပါတယ်ဒါပေမဲ့ဒီ COVID-19 ကာကွယ်ဆေးကတော့တိုးတက်လာတဲ့ဤပညာတွေကြောင့်တစ်နှစ်မပြည့်ခင်မှာရခဲ့တာဖြစ်ပါတယ်ကာကွယ်ဆေးတစ်ခုရဖို့အတွက်ဘလို့အဆင့်တွေကိုကြော်ဖြတ်ရပါသလဲ
။ပမယိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ဒီကာကွယ်ဆေးတစ်ခုဖြစ်လာဖို့အတွက်အဆင့်ပေါင်းများစွာလိုပါတယ်။တတဝါအဆင့်မှာဆန်းရယ်တတဝါရှိအဆင့်မှာဆန်းပြီးတော့မှလူစီကိုရောက်တယ်။ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကဆန်းတက်ရတဲ့ဟာကအဆင့်ဆင့်ရင်သူက5-9 နှစ်အဲ့လောက်ကနေ10 နှစ်လောက်အထိကိုသွားနိုင်တယ်။အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါစီစနစ်တွေမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ် cell ထဲမှာသူအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ -80 ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်စမ်းရတယ
်အခုကာကွယ်ဆေးမှာတုံးတဲ့နေ့ကဒီလိုအဆင့်ပေါင်းများစွာကိုဖျက်ဆရာမလို့တော့ပါဘူး
ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလဲဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇာအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇာ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇာအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကအခြေခံအဲ့အစင်းစင်းတစ်ခုလုံးကိုမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာကဒီအနေပြီးတော့တတဝါမဲ့စနစ်ဆောင်းနဲ့ဆန်းနဲ့စနစ်ကိုတန်းပြီးတော့ပွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ်။ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရ။ဒီစနစ်တွေအကုန်လုံးဒီအဆက်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်။ဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်။ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်။ဒီ mRNA တစ်ခုကိုယူလိုက်တယ်။ယူပြီးတော့တတဝါမဲ့စနစ်ကိုတန်းပြီးဆန်းလိုက
်။ဘယ်လောက်ထိအချိန်သက်သာသွားပါသလဲ။
အချိန်ကဘယ်လောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့က virus ရဲ့မျိုးဗီဇာဒေတာကို internet ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့တံပိအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆုံနေဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပိုင်းအတွင်းမှာသူတို့က phase 1စပို့အတွက်လုံလောက်တဲ့ data ရphase 1ဆိုလူနဲ့စေကနန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်။အဲဒီကနေပြီးတော့လပိုင်းအတွင်းမှာ phase 3ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အခြေအနေရှိတယ်ဆိုတော့ပြောလို့ရနေပြီ။ November မှာသူတို့သေချာသိကြတဲ့အခြေအနေဘလောက်ရကြိုင်တော့ဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1 ရကြိုင်တော့ကာကွယ်ပေးတယ်။တရားရကြိုင်တော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူး။ဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့ သူတို့ကအကျဉ်းနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့အခါကျတော့သူတို့ကနေပြီးတော့ FTA ကိုသူတို့ခွင့်ပြုမိတောင်းတာလည်းအဆင့်ရောက်သွားပါတယ
်။လူပေါင်းတောင်းတဲ့ချေစမ်းသပ်ထားပြီးအတိုင်းအတာတစ်ခုထိစိတ်ချရတဲ့အနေအထားကိုရောက်နေတဲ့ဒေဆေးတွေကိုဖြန့်မြှောက်ရမှာတွေ့ရတဲ့အခက်အခဲကဆေးအာဏိတိန်ကိုမထိခိုက်စေဖို့အတွက်အေးတဲ့နေရာမှာထားရတာဖြစ်ပါတယ်။
ကျွန်တော်ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်ဘလို RNA အမျိုးသားပဲဖြစ်ဖြစ် RNA ရဲ့ထားဆိုတဲ့အပူချိန်ကသူက minus 20 လာမို့ minus 80မှာထားပါတယ်။သူကဘာလို့လဲဆိုတော့ RNA ဒီမျိုးစားအပွားလေးကအပူချိန် 0° အထက်ဆိုလို့ရှိရင်သူက degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်။အဲ့တော့အခုဒီနည်းပညာကလည်း mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကိုစမ်းနေတဲ့အချိန်မှာကျွန်တော်က protocol အတိုင်းပဲပေါ့နော်။ 0° အောက်မှာထားတယ်။ဒါပေမဲ့ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုလို့ရှင်သူက 0° မှာထားတဲ့အတွက်ကြောင့်သူက 0° မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်။အခုဒီ Moderna ဆိုသူကစလုပ်ကလေးကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားပြောရမယ်အချိန်ကြီးဒီ minus 80မှာထားအပူချိန်ကိုတိုးပြီးတော့မဆန်းဘူးโอเค4 degree มาท้าลงได้นะဆိုလို့ရှင်ဒါအတမန်မခဲတဲ့ရေခဲတက်တာအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ4 degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှင် minus 20 degree centigrade ထိထားနိုင်တယ်အဲကျမတို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးအနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ဒီဆေးဟာအပူချိန်မြင့်တက်မှုတန်ဘလောက်ထိခံနိုင်လဲဒီဆေးကိုထိုးထားရင်ဘလောက်တားရှိခံမယ်ဆိုတာအပါဝင်ဒီဆေးအတွက်စမ်းသပ်မှုတွေဆက်ပြီးလုပ်နေသေးပဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။